ရုရှားကင်းလက်လေယာဉ်တွေဂျပန်လေကြောင်းပိုင်နက်ထဲကို၃ချိန်တိုင်တိုင်ဝင်ရောက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ရုရှားကိုပြင်းထန်စွာကန့်ကွက်ကြောင်းဂျပန်ကာကွယ်ရေးဝန်ကြီးမူနူရိုခီဟာရာကဒီကနေ့စက်တင်ဘာလ23ရက်နေ့မှာပြောလိုက်ပါတယ်။ဒါဟာဆိုရင်2019ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်နေရုရှားတို့ကဂျပန်တို့ရဲ့လေကြောင်းပိုင်နက်ထဲကိုကျူးကျော်လာတာနဲ့ဖြစ်ပါတယ်။အခုလိုမျိုးရုရှားတို့ကျူးကျော်ဝင်ရောက်လာမှုကိုဂျပန်စစ်တပ်ဘက်ကတိုက်လေရင်တွေအလျင်မြန်ဆင်လွတ်ပြီးတော့ရေဒီယိုနဲ့အချက်ပြမီးတွေပစ်လွတ်ပြီးတော့သတိပေးခဲ့ရတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ဂျပန်ပိုင်ဟိုကင်ဒိုကျွန်းစုအတင်းကရူဘန်ကျွန်းဤကရေပိုင်နက်ထဲကိုရုရှားတို့ရဲ့ IL-38 အမျိုးအစားကင်းလက်လေယာဉ်တွေ၃ချိန်တိုင်တိုင်ဝင်ရောက်ခဲ့တာကိုအတည်ပြုကြောင်းဂျပန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ဒီလိုမျိုးရုရှားတို့ရဲ့လေကြောင်းပိုင်နက်ကျူးကျော်ဝင်ရောက်မှုကတော့ကြီးမားတဲ့ချိုးဖောက်မှုဖြစ်ပြီးတော့ဒီကိစ္စကိုတပ်တမန်လမ်းကြောင်းတွေကနေတဆင့်ရုရှားအစိုးရထံကိုပြင်းထန်စွာကန့်ကွက်တဲ့အကြောင်းတိုင်ကြားထားတယ်လို့ဝန်ကြီးကပြောပါတယ်။ယူကရိန်းကိုရုရှားရဲ့ကျူးကျော်စစ်တေမှာဂျပန်ကအနောက်အုပ်စုတွေနဲ့အတူရပ်တည်ပြီးတော့ယူကရိန်းအတွက်ဘန်နာငွေကြေးနဲ့တခြားရုပ်ဝတ္ထုပစ္စည်းတွေကူညီပေးတာအပါအဝင်ရုရှားနိုင်ငံသားတွေနဲ့အဖွဲ့အစည်းတချို့ပေါ်မှာလည်းတံခတ်ပိတ်ဆို့ခဲ့ပါတယ်ရှင်။